COVID-19 ကပေးဆိုင်ရာအရေးပေါ်အခြေအနေကြုံနေချိန်မှာပဲမြန်မာနိုင်ငံအတွင်းသတင်းမီဒီယာသမားတချို့ဖမ်းဆီးတရားစွဲတာတွေအပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်ကိုတင်ဆက်ပေးပါမယ်။မန္တလေးအခြေစိုက် Voice of Myanmar VOM သတင်းဌာနအက်ဒီတာချုပ်ကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုခဲ့တယ်လို့ရခိုင်အခြေစိုက် Nirinsara သတင်းဌာနကသတင်းသမား2ဦးမင်းညကအဖမ်းခံခဲ့ရပါတယ်။သတင်းဌာနတချို့ကသူတို့ website တွေလည်းဖွင့်လို့မရအောင်အာဏာပိုင်တွေဘက်ကလုတ်ထားတယ်လို့ပြောဆိုနေကြပါတယ်။မြမသတင်းမီဒီယာကောင်စီရဲ့အတွင်းရင်းမှုတဦးလည်းဖြစ်ရန်ကုန်ခေတ်တဲ့သတင်းဌာနရဲ့ editor ချုပ်လည်းဖြစ်တဲ့ဦးတာလွန်ဆောင်ထက်ကိုလည်းလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးဖို့ကြိုးစားနေတယ်လို့လည်းခေတ်တဲ့သတင်းဌာနကထုတ်ပြန်ထားပါတယ်။ဒါဟာရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကိုအင်တာဗျူးရနဲ့ပတ်သက်တယ်လို့ခေတ်တဲ့သတင်းဌာနကပြောပါတယ်။AA ရခိုင်လက်နက်ကိုင်အဖွဲ့ကိုမတရားသိမ်းဖြစ်ကောအကြမ်းဖက်အဖွဲ့ဖြစ်ပါအစိုးရကကြေညာခဲ့ပြီးတဲ့နောက်အခုလိုမီဒီယာတွေကိုအရေးယူလာတာပါသတင်းမီဒီယာတွေကိုအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုတဲ့အပေါ်လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောဆိုပါတယ်
ဒီဥပဒေမှာပြဋ္ဌာန်းထားတဲ့အကြောင်းအရာကိုပြန်ကြည့်မယ်ဆိုရင်အကြမ်းဖက်မှုလုပ်ငန်းတွေကိုကိုယ်တိုင်ကျူးလွန်တဲ့ဟာမျိုးငွေထောက်ပံ့ပေးတဲ့ဟာမျိုးနောက်တစ်ခါကျူးလွန်ဖို့အတွက်လူတွေကိုသိမ်းသွင်းတဲ့အရာမျိုးတာဝန်ပေးတဲ့ဟာမျိုးအဲ့ဒါမျိုးကိုပဲအပြစ်ပေးရည်လိုရတယ်။အခုသတင်းမီဒီယာတွေကဒီအဖွဲ့တွေနဲ့ဆက်သွယ်ပြီးတော့သတင်းတွေကိုယူပြီးတော့ထုတ်ပြန်ခြင်းကသတင်းမီဒီယာရဲ့တာဝန်ဖြစ်တယ်။တကယ်လို့သတင်းမီဒီယာရဲ့ရေးသားချက်ကအားပေးအားမြောက်ပြုတယ်အကြမ်းဖက်မှုတွေဖြစ်ဖို့အတွက်လှုံ့ဆော်မှုတွေနောက်တစ်ခါအမုန်းတရားကိုပွားများအောင်လှုံ့ဆော်စေတဲ့အရာမျိုးဖြစ်လို့ရှိရင်တော့ဒါကဟိုဥပဒေအရအရေးယူလို့ရနိုင်ပါတယ်ဒါပေမဲ့ဒီလိုမျိုးအရေးယူမှုကအကြမ်းဖက်မှုဆိုတဲ့ဥပဒေတွေမဟုတ်ဘဲနဲ့အမုန်းတရားပွားများမှုကိုကျွန်တော်တို့အားပေးသောပုံစံမျိုးတခြားသောဒီဥပဒေမျိုးနဲ့အရေးယူဖို့လိုအပ်တယ်အကြမ်းဖက်မှုဥပဒေနဲ့အရေးယူခြင်းကတော့ပြမှုအရန်ကြီးအောင်တမင်တက်ရည်ရွယ်တဲ့သဘောမျိုးဖြစ်သွားနိုင်တာဒါကိုလည်းသတိပြုဖို့လိုအပ်ပါတယ
်ဒီလိုအရေးယူတာကြောင့်လူ့ခွင့်ရေးကြီးညာစံပါလွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာသတင်းရယူပိုင်ခွင့်တွေထိခိုက်နိုင်ကြောင်းလည်းဦးအောင်မျိုးမင်းကထောက်ပြပါတယ
်ကျွန်တော်တို့သတင်းများရယူခွင့်ဆိုတာသတင်းမီဒီယာရဲ့တာဝန်ရှိတယ်နေဆက်စီမချပဲနဲ့သတင်းတွေကိုရယူနိုင်ရမယ်ဆိုတာဒါအခွင့်အရေးတရားနဲ့ဖော်ပြထားပါတယ်အဲ့တော့သတင်းမီဒီယာများရဲ့သတင်းရရှိခွင့်ကိုခုနလိုမျိုးပိတ်ပင်ခြင်းကဒီမီဒီယာလွတ်လပ်ခွင့်ကိုထိခိုက်တယ်လို့ပြည်သူလူထုအနေနဲ့မှားမှန်ဝေဖန်ပိုင်းခြားနိုင်ဖို့အတွက်ကျွန်တော်တို့အခွင့်အလမ်းတွေဆုံးရှုံးသွားနိုင်တယ်။တတင်းမှာပြောထားတဲ့အချက်ကိုမူတည်ပြီးတော့ဒါဝေဖန်ဆက်စစ်မှုတွေလုပ်နိုင်တာဒါတတင်းနှောက်ဆောင်တဲ့လူတိုင်းရဲ့တာဝန်ဖြစ်တယ်။အဲ့တော့တတင်းလုံးဝမရရှိတဲ့အတွက်ဝေဖန်ဆက်စစ်မှုတွေနောက်တစ်ခါစင်ရင်တုံးတက်မှုတွေမလုပ်နိုင်တဲ့အတွက်ပြည်သူလူထုတွေမှာတိုးလောတိုးလောကိစ္စမျိုးတွေနောက်တစ်ခါရုံတင်ကြောင်တင်ဖြစ်တဲ့ကိစ္စမျိုးတွေနောက်တစ်ခါမှားယွင်းတဲ့ဆုံးဖြတ်မှုတွေဖြစ်သွားနိုင်တဲ့အထိအစိုးရတွေတက်ရောက်နိုင်ပါတယ်။
တရားလွတ်တော်ရှေ့နေဦးရောဘတ်ဆန်အောင်ကတော့2014ခုနှစ်ကပြဋ္ဌာန်းထားတဲ့သတင်းမီဒီယာဥပဒေကိုပြန်လည်သုံးသပ်တင်ကြောင်းထောက်ပြပါတယ်
။သတင်းမီဒီယာသမားတွေကိုဆွဲတာ၊သာမန်အရသားကိုဆွဲတာမဟုတ်ဘူး။အဲ့တော့သတင်းမီဒီယာသမားဆိုတာက2014ခုနှစ်မတ်လ14ရက်နေ့မှာထုတ်ပြန်ခဲ့တဲ့သတင်းမီဒီယာဥပဒေပုံမှန်နှစ်တကြီးအရာကျွန်တော်တို့ကြည့်ရမယ်။ပုံမှန်သုံးဆလုံးဥရဆိုရင်သတင်းမီဒီယာတခုခုမှာရေးသားဖော်ပြထုတ်လွှင့်မှုတရရနဲ့ဆက်နေရတဲ့ဇုံတယောက်ကတိုင်ကြားချက်အငင်းပွားချက်များကိုနှစ်ဖက်ညီနိုင်ဖြစ်ချင်းနဲ့နီးလန့်နဲ့ကြည်ရင်ပြင်းရင်းစီရန်ဆောင်ရွက်ခြင်းလို့ဆိုပါတယ်အခုဖြစ်တဲ့ပြဿနာတွေလေ့လာတဲ့အခါမှာတရလိုလက်တူဒီဘက်ကတတ်ထားတဲ့ပုံမှတ်တွေနဲ့တော့ညီညွတ်တယ်လို့မဆိုနိုင်ဘူ
းလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်နဲ့ပတ်သက်ပြီးဦးရောဘတ်ဆောင်းအောင်ကအခုလိုဆက်လက်ပြောဆိုပါတယ်
ငင်းငယ်ရင်းနဲ့ပတ်သက်ပြီးတော့လေမိမိရဲ့အမြင်ယူဆကိုပြောဆိုခြင်းဟာပေါ်ပြီးပုံစံဥတွေပုံမှန်354နဲ့လူ့ခွင့်ကြီးညာစရာအပိုက်16ရင်းနဲ့ညွှန်ပါတယ်။ဒါကြောင့်မလို့အမှုတိဆောက်သူများအမြင်နဲ့ညီနိုင်ဆွေးနွေးပြီးတော့အစိုးရနဲ့ဂုဏ်သက်အောင်တိုင်းနိုင်ရှင်တွေလည်းမထိခိုက်မင်းလာရအောင်သတင်းမီဒီယာကောင်စီမှထုတ်ဆိုဆွေးနွေးအပြည့်အစုံရပါလို့ကျွန်တော်ကတော့မြစ်တရရခံပါတယ်
သတင်းမီဒီယာကောင်စီကသတင်းသမားတွေအပေါ်မကျေနပ်ချက်ရှိရင်သတင်းမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုဥစွာတန်ကြားဖို့မလ31ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကြေညာချက်မှာပဲကယောဂါဖြစ်ပွားချိန်မှာသတင်းတုသတင်းမားတွေကိုတရားဝင်သတင်းဌာနတွေနဲ့ပူးပေါင်းတိုက်ဖြတ်ရမယ့်အစားအခုလိုလှုပ်ဆောင်တာဟာမတင်လျော်ကြောင်းနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလနဲ့မကိုက်ညီတဲ့တုံ့ပြန်မှုဖြစ်ကြောင်းလည်းဖော်ပြထားပါတယ် ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်